ကချင်လွတ်လပ်ရေးတပ် KIA စစ်တင်နှန်းကြောင်းပေါ်အစိုးရဘက်ကလက်နက်ကြီးကြားပြီးတိုင်းသားပေါင်းစုံပါဝင်တဲ့ဗိုလ်လောင်း23ဦးတည်ဆုံးရတဲ့အမှုဖြစ်ရမှန်ပေါ်ပေါက်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းစစ်ဆေးဖို့နိုင်ငံရေးအင်အားစု50ကျော်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်စစ်မှန်တဲ့ညီညာရေးဖော်ဆောင်နိုင်ဖို့မြန်မာစစ်တပ်ကတိုင်းသားဒေသတွေမှာထိုးစစ်ဆင်နေတာစစ်အင်အားတိုးချဲ့နေတာတွေချက်ချင်းရပ်ပစ်ဖို့နဲ့ဒီမိုကရေစီအင်အားစုတွေပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးတိုက်တွန်းထားတဲ့ပူးတွဲသဘောထားကြေညာချက်ကိုလည်းထုတ်ပြန်လိုက်ကြပါတယ်။အသေးစိတ်ကိုမတ်ဆူမွန်ကပြောပြပါမယ်
။နိုဝင်ဘာလ19ရက်နေ့ကကချင်စစ်တပ်နှန်းကြောင်မော်ကိုမြန်မာတပ်ဘက်ကလက်နက်ကြီးကြီးကျလို့ဗိုလ်လောင်း23ဦးသေဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုကနေစလို့နိုဝင်ဘာလကုန်ပိုင်းနေ့မှာမြန်မာအစိုးရတပ်ဘက်ကနေပြီးတော့လိုင်ဇာနဲ့မိုင်းဂျာရန်တခြားလက်နက်ကြီးတွေနဲ့ဇက်တိုက်ပြစ်ခတ်မှုတွေဖြစ်ခဲ့လို့ကချင်ပြည်နယ်နဲ့တရုတ်နယ်စပ်တခြားမှာရှိတဲ့ဒုက္ခသည်စခန်းတွေကကချင်စစ်ပြေးဒုက္ခသည်တွေကြောင့်အသက်အန္တရာယ်ဆိုးရိမ်မှုတွေပိုတိုးလာနေခြင်းလည်းဖြစ်ပါတယ်။အခုလိုမျိုးကချင်လူမျိုးရေးတပ်နဲ့မြန်မာစစ်တပ်ကြားဆေးရဲတင်းမာမှုတွေအရှိန်မြင့်လာနေတဲ့အပေါ်ငြိမ်းချမ်းရေးအတွက်စိုးရိမ်မကင်းဖြစ်နေတဲ့ဒီမိုကရေစီအင်အားစု54ဘွဲကတက်မတော်အနေနဲ့တိုင်းဒေသတွေမှာထိုးစစ်တိုက်စစ်ဆင်နေတာတွေကိုချက်ချင်းရပ်တန့်ပေးဖို့တောင်းဆိုလိုက်ပါတယ်။ပြီးတော့အခုလိုမျိုးတကြောပြန်တိုက်ပွဲတွေပြန်ပြီးတော့မှဖြစ်လာစေတဲ့ KIA ဘူတင်နှန်းကြောင်တိုက်ခိုက်မှုနဲ့ပတ်သက်လို့လည်းနိုင်ငံတကာပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ဖွဲ့စည်းပြီးစစ်ဆေးဖို့နဲ့ဖြစ်ရမှန်ကိုတိုင်းပြည်ကိုထုတ်ပြန်ကြေညာဖို့အခုလိုမျိုးနိုင်ငံရေးအင်အားစု54ဘွဲပါဝင်တဲ့သဘောထားတွေကိုပြန်ကြားရေးတာဝန်ခံဖြစ်တဲ့ဆရာကြီးသခင်ကိုတော်မိုင်းငြိမ်းချမ်းရေးကွန်ရက်ရန်ကုန်ကဦးထွန်းဝင်းငိမ့်ကအခုလိုပြောပြပါဗျာ။
တစ်ချိန်မှာတာမန်မတော်တဆကြီထွက်နေတော့မှအေးအေးယူရတာပါအဲ့လိုအခြေအနေမျိုးမှာဒီကိစ္စနဲ့ပတ်သက်လို့လွတ်လပ်တဲ့ဖွဲ့စည်းတစ်ခုကနေအဖြစ်ရအမှန်ကိုပေါ်ထုတ်တယ်ဆိုလို့ရှိရင်ဒီနေ့ငြင်းငြင်းရေးကိစ္စမှာတာဝန်ယူထားတဲ့တမတော်အနေနဲ့ရောအစိုးရအနေနဲ့ပို့ပြီးတော့ဟိုပုံသိက္ခာရှိတယ်လို့ကျွန်တော်တို့မြင်တယ်လေလက်ရှိငြင်းငြင်းရေးဖြစ်စဉ်ကရှင်းဆက်သွားဖို့အတွက်ဒီလိုစီရေးရစက်ကြိုင်ဖျားပေးတာမျိုးမဟုတ်ဘူးဆိုလို့ရှိရင်တော့ဒီလိုလွတ်လပ်တဲ့ကျွန်တော်တို့ကော်မရှင်စုံစမ်းစစ်ဆေးကော်မရှင်တရားဖွဲ့ပြီးတော့စစ်ဆေးတာလက်ခံနိုင်မယ်လို့ကျွန်တော်တို့မြင်တယ်လေ
ဒါအပြင်နိုင်ငံတွင်းမှာဖြစ်ပေါ်နေတဲ့အထွေထွေနိုင်ငံရေးစီးပွားရေးအကျပ်တဲတွေပြည်လည်နိုင်မှုနဲ့တတိုင်းပြည်လုံးအပြည့်အဝရေးကြိုးစားနေကြတဲ့အချိန်ဖြစ်တဲ့အတွက်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးအင်အားစုတွေအပါအဝင်ဒီမိုကရေစီပါတီနိုင်ငံရေးအင်အားစုတွေနဲ့ပါဝင်သည့်ပါဝင်ထိုက်တဲ့ပုဂ္ဂိုလ်တွေအားလုံးပါဝင်တဲ့နိုင်ငံရေးတွေ့ဆုံမှုဖြစ်မြောက်အကောင့်ထဲပေါ်ပြီးတော့နိုင်ငံတွင်းမှာစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်စေချင်ပါတယ်လို့လည်းစော်ဩတိုက်တွန်းထားတဲ့အကြောင်းဦးထွန်းဝင်းငိမ့်ကအခုလိုပြောပါတယ
်ဒီနေ့ပါတီလာဒီနေ့ဖြစ်နေကြတာနှစ်ပေါင်း60ကျော်ပါပြီ။ဆိုင်ခင်ကိုတော်မိုင်းကသူတက်ရှိထင်ရှားရှိစဉ်ကလေးကဒီပြည်စစ်ကြီးကိုရက်ဆဲဖို့အတွက်သူမနာကိုမနာတဲ့နီးနဲ့နိုင်ငံရေးရာစပွဲဝိုင်းမှာတွစ်ဆုံဆွေးနွေးအဖြစ်ရှာတဲ့နီးကိုဆရာကြီးကတိုက်တွန်းခဲ့တာပါ။အဲ့ဒီလိုနိုင်ငံရေးရာစပွဲဝိုင်းမှာတွစ်ဆုံဆွေးနွေးတဲ့အခါမှာဂန်းတူရေးကိုအခြေခံပြီးတော့ PRP အချက်ကိုင်ချိန်ဆောက်တဲ့နီးတွေကိုရှောင်ရှားပြီးတော့အပြန်လာအတိမတ်ပြမှုတွေနဲ့ဆရာကြီးကတန်းတူရေးကိုအခြေခံပြီးတော့တူမနာတူမနာနဲ့ဤတဲ့နိုင်ငံရေးကအခြေချဖို့ပါဒီနေ့ဒီနိုင်ငံမှာငြိမ်းချမ်းဆွေးနွေးရဆိုတာဆွေးနွေးပွဲအခါဝိုင်းအဆင့်ကိုရောက်လာပါတယ်အဲ့ဒီမှာမြစ်ပြချင်မှုမှုရဲ့တရားပေးအချက်ကိန်းတာတွေမပါဝင်ဘူးဆိုလို့ရှိရင်တော့သွားပြီးငြိမ်းချမ်းရဟာစစ်စစ်မှန်မှန်ပြတ်တွန်းလာမယ်လို့တော့ကျွန်တော်တို့မြင်ပါတယ်
လာမယ့်ဒီဇင်ဘာလ၄ရက်နေ့မှာလဲဒီမိုကရေစီအင်အားစု54ဘွဲပူးပေါင်းထားတဲ့နိုင်ငံရေးအဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့သဘောထားထုတ်ပြန်ကြေညာတဲ့သတင်းစာရှင်းလင်းပွဲကိုရန်ကုန်မှာပြုလုပ်ဖို့စီစဉ်ထားတယ်လို့သိရပါတယ်။ဒီပူးတဲ့သဘောထားထုတ်ပြန်ချက်မှာပါဝင်တဲ့နိုင်ငံရေးအင်အားစုတွေကတော့ဆရာကြီးသခင်ကိုရောမိုင်းငြိမ်းချမ်းရေးကွန်ရက်စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့အပါအဝင်တိုင်းရင်းသားအဖွဲ့အစည်းအသီးသီးနိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်း ABSDF ကျောင်းသားတွေတောင်သူလယ်သမားနဲ့အလုပ်သမားတမကအဖွဲ့တွေလူပေါင်းတဲ့ဒီမိုကရက်တစ်ကိုကိုကျွတ်မြတ်နိုင်ငံရေးအင်အားစုတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေဘာကတာများအဖွဲ့ချုပ်မြန်မာနိုင်ငံရှိနေများကွန်ရက်စတဲ့နိုင်ငံရေးလူမှုရေးအလုပ်သမားလယ်သမားတိုင်းရင်းသားအရေးနဲ့လူခွေရေးလှုပ်ရှားနေတဲ့အဖွဲ့ပေါင်း54ဘွဲ့ရဲ့သဘောထားတွေကိုနိုင်ငံတော်အစိုးရလွှတ်တော်တက်မတော်ကာကွယ်ရေးဦးစီးချုပ်ပါဝင်အများပြည်သူသိရှိနိုင်မှုထုတ်ပြန်ကြေညာထားတာဖြစ်ပါတယ်ရှင်